မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးငြိမ်းချမ်းရေးနဲ့တည်ငြိမ်အေးချမ်းမှုပြန်လည်ရရှိရေးနိုင်ငံတကာအတိုင်းအဝိုင်းနဲ့အနီးကပ်ကူညီကြိုးပမ်းသွားမယ်လို့တောင်ကိုရီးယားသမ္မတအင်ဒိုကပြောပါတယ်။ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကိုတရားဝင်အတိအမှတ်ပြုထောက်ခံဖို့လူ 2,600 ကျော်လက်မှတ်ရေးထိုးပြီးပေးဖို့တောင်းဆိုတဲ့စာကိုတောင်ကိုရီးယားနိုင်ငံအစိုးရကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါ။ဖန်စီထိန်ထိန်ခံနေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတို့နဲ့ပတ်သက်ဆက်နွယ်ပြီးတော့ပေါ်ပေါက်လာတဲ့ DNUG အစိုးရကိုတရားဝင်တန်တမန်ရေးအရာအတိအမှတ်ပြုဖို့တောင်ကိုရီးယားအစိုးရကိုလူ 2,800 နီးပါးစာရေးသားလက်မှတ်ရေးထိုးတောင်းဆိုထားတယ်လို့တောင်ကိုရီးယားသမ္မတအင်ဒိုဝက်ဘ်ဆိုက်မှာဖော်ပြထားတဲ့အကြောင်းကိုရီးယားကလာတဲ့သတင်းတွေမှာရေးထားပါတယ်မြန်မာနိုင်ငံမှာအခြေအနေတွေပြန်ပြီးတော့တည်ငြိမ်အေးချမ်းလာဖို့တောင်ကိုရီးယားအစိုးရအနေနဲ့ထောက်ပံ့ကူညီမှုတွေဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့တောင်ကိုရီးယားအစိုးရကပြောပါတယ်။ဒါ့အပြင် NUG အပါအဝင်တခြားအဓိကတာဝန်ရှိသူတွေနဲ့လည်းတောင်ကိုရီးယားအနေနဲ့ပုံမှန်အဆက်အသွယ်ရှိနေမယ်လို့လည်းပြောပါတယ်ရှင်။